Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်2014ခုနှစ်အောက်တိုဘာလ18ရက်တကြာနေ့ညနေပဲ VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ18 19နဲ့25တို့ကနေဖမ်းယူနားဆင်နိုင်ကြပါရဲ့ရှင်။ကျမခွန်ညိုပါအခုညနေပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။ကျွန်တော်ကတော့ဇောင်းမလိုက်ပါဒီမနေ့ညနေမှာထူးခြားတဲ့သတင်းတွေကတော့ယူကရိန်းအရှေ့ပိုင်းမှာဖြစ်ပေါ်နေတဲ့တင်မာမှုတွေရှော့ချရေးကြိုးပမ်းဆောင်ရွက်တဲ့အနေနဲ့ရုရှားသမ္မတဗလာဒီမီပူတင်နဲ့ယူကရိန်းသမ္မတပိုရိုရှန်ကိုတွေ့ဆုံခဲ့ပါတယ်။ပြန်ပြီးဆွေးခံရတဲ့အမျိုးသမီးငယ်200လွတ်မြောက်ရေးအတွက်ဘိုကိုဟာရမ်စစ်သွေးကြွတွေနဲ့နိုင်ဂျီးရီးယားအစိုးရလိုဆွေးနွေးနေကြပါတယ်။ကမ္ဘောဒီးယားနိုင်ငံမှာတော့ကုလသမဂ္ဂကျောရနော့ကံအထောက်ပံ့နဲ့ခွင့်ထားတဲ့ခုံရုံးကခမာနီခေါင်းဆောင်တွေကိုလူတွေအစုလိုက်ပြုံးလဲတပ်ဖြတ်မှုနဲ့ကြားနာစစ်ဆေးမှုတွေလှုပ်ဆောင်နေပါတယ်ဒီလိုသတင်းတွေပြင်တခြားနိုင်ငံတကာသတင်းတွေကိုမတ်တင်ခိထိုင်နေတူတင်ပြပေးသွားမှာပါခင်ဗျာ
ဒီကနေ့ဆက်ပြီးတော့နားဆင်ရမယ့်မြန်မာပြည်ဆိုင်ရာသတင်းဆောင်မတွေမှာတော့အင်ရှင်မြန်မာတင်းက UAE တင်းကိုတကူဂိုးမရှိနဲ့အနိုင်ရသွားပြီး semi final ပွဲစဉ်ကိုတက်သွားနိုင်ခဲ့တဲ့ဘောလုံးပွဲသတင်းနဲ့အတူကချင်ပြည်နယ်ဘက်ကတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့အစိုးရစစ်တပ်ကြားတင်မာမှုကြောင့်ဒေသခံတွေရဲ့စိုးရိမ်ပူပန်မှုနဲ့ပတ်သက်လို့တော့
မြန်မာစစ်ကောင်စီရဲ့ဒီလူလူထုတွေကအားတစ်ခါရောက်တဲ့မိနေတွေကတော့ပေါ်ဆောင်မိခင်တွေကအများကြီးပဲတက်မတော်စစ်တပ်ကမလွတ်ဘူးလူလူထုတွန်းလည်းမလွတ်ဘူးခီးစင်းနဲ့တွန်းလည်းမလွတ်ဘူး
ဒေသခံတဦးရဲ့ပြပြချက်ကိုလည်းနားဆင်ကြရမှာပါ။အဲဒီနောက်သာသနာရေးဝန်ကြီးဟောင်းဦးဆန်းစင်ကသူ့ပေါ်ချမှတ်ထားတဲ့ပြည်ထောင်စီရင်မှုကိုမကျေနပ်တဲ့အတွက်အယူခံအဆင့်ဆင့်ဝင်သွားမယ်ဆိုတဲ့သတင်းဆောင်ပါကိုလည်းနားဆင်နိုင်ကြမှာပါရှင်။ဒီလိုသတင်းဆောင်ပါတွေမတိုင်ခင်အရင်ဆုံးတော့နောက်ဆုံးတည်ထားရတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလိုင်နဲ့မတ်သိန်ကြီးထိုက်တို့ကကြေညာပေးပါမယ်ရှင
်။ယူကရိန်းနိုင်ငံအခြေပိုင်းမှာဖြစ်ပေါ်နေတဲ့တင်းမာမှုတွေရော့ချရေးနောက်ဆုံးကြိုးပမ်းဆောင်ရွက်တဲ့အနေနဲ့ရုရှားသမ္မတဗလာဒီမီပူတင်ဟာယူကရိန်းသမ္မတပက်ထရိုပိုရိုရှန်ကိုနဲ့တွေ့ဆုံခဲ့ပါတယ်။ဒီချိန်ထဲမှာပဲယူကရိန်းနိုင်ငံအခြေပိုင်းမှာဖြစ်နေတဲ့စစ်မှန်တဲ့အခြေအနေတွေကိုဥရောပခေါင်းဆောင်တွေကနားလည်သဘောပေါက်ဖို့ဝင်လေ့နေကြတယ်လို့သမ္မတပူတင်ရဲ့ပြောခွင့်ရပုဂ္ဂိုလ်ကပြောပါတယ်။ယူကရိန်းသမ္မတပက်ထရိုပိုရိုရှန်ကိုအပါအဝင်ဥရောပခေါင်းဆောင်တွေပါတက်ရောက်တဲ့မီလန်မြို့ကနန်းနက်စာစားပွဲအတွင်းမှာသမ္မတပူတင်ရဲ့ပြောခွင့်ရပုဂ္ဂိုလ်ကအဲ့လိုပြောကြားလိုက်တာဖြစ်ပါတယ်။အီတလီနိုင်ငံမီလန်မြို့မှာကျင်းပနေတဲ့ဆွေးနွေးပွဲကိုဥရောပတိုက်ကတခြားခေါင်းဆောင်တွေလည်းတက်ရောက်နေပြီးယူကရိန်းအခြေပိုင်းမှာအပြစ်ခတ်ရဆေးရရရှိနေတဲ့သဘာဝတန့်ငွေတင်ပို့ရေးကိစ္စတွေအတွက်ထုတ်တက်မှုတစုံတရာရခဲ့တဲ့ဆိုတဲ့လက္ခဏာတွေတော့မတွေ့ရသေးပါဘူး။တောက်ကြနေအစောပိုင်းကတော့သမ္မတပူတင်ဟာဂျာမန်ဝန်ကြီးချုပ်အင်္ဂလာမာခဲနဲ့တွေ့ဆုံခဲ့ပါတယ်။ဒါပေမဲ့ယူကရိန်းအရေးဘလို့ဖြစ်ရှင်းကြမယ်ဆိုတဲ့အပေါ်ခေါင်းဆောင်နှစ်ဦးအကြားတူညီတဲ့အမြင်မျိုးမရှိဘူးလို့ရုရှားအစိုးရဘက်ကပြောပါတယ်။မီလန်မြို့မှာကျင်းပနေတဲ့အာရှဥရောပထိပ်သီးဆွေးနွေးပွဲမှာရုရှားနဲ့အနောက်နိုင်ငံအစိုးရတွေအကြားသဘာဝတန့်ငွေတင်ပို့ရေးဆိုင်ရာသဘောထားကွဲပြားမှုပြည်လဲရေးနဲ့ယူကရိန်းနိုင်ငံမှာရုရှားလိုလာတဲ့ခွဲထွေသမားတွေနဲ့ယူကရိန်းအစိုးရအကြားက6လကြာဖြစ်ပေါ်နေတဲ့တိုက်ပွဲတွေအဆုံးသတ်ရေးကိစ္စကိုဦးစားပေးဆွေးနွေးကြမယ်လို့မျှော်လင့်ရပါတယ်
။အစ္စလာမ်စစ်သွေးကြောင့်အဖွဲ့ဘိုကိုဟာရန်တို့ကလွန်ခဲ့တဲ့6လလောက်ကဖမ်းဆီးထားတဲ့မိန်းကလေး200ကျော်ကိုပြန်လွှတ်ပေးဖို့နောက်ထောင်ပေါင်းများစွာတည်ကြည်ခဲ့ရတဲ့သူတဲ့တန်ယူသဘုံထမှုတွေကနေအပြည့်အခတ်ရက်စရည်ညှိနှိုင်းဖို့အတွက်နိုင်ဂျီးရီးယားအစိုးရနဲ့ဆွေးနွေးနေပါတယ်။ချတ်နဲ့ကင်မရွန်နိုင်ငံတို့ကအစိမ့်အရာရှိကြီးတွေရဲ့အကူအညီနဲ့ဆွေးနွေးပွဲတွေကိုဆော်ဒီအာရေဗျားမှာကျင်းပနေတယ်လို့နိုင်ဂျီးရီးယားသမ္မတဂုဒ်လိုက်ဂျွနသန်ရဲ့အကြံပေးတဦးနဲ့ဘိုကိုဟာရန်တို့ရဲ့အတွင်းမှုအဖြစ်သူ့ကိုယ်သူပြောဆိုထားသူတဦးတို့က VOE ကိုကြားသာပရိနိကံပြောပါရယ်ဆော်ဒီအာရေဗျားမှာရှိနေတဲ့ဘိုကိုဟာရန်အဖွဲ့ကတဦးကတော့ဖမ်းဆီးခံထားရတဲ့မင်းကလေးငယ်တွေရဲ့အခြေအနေကောင်းမွန်နေပြီးအန္တရာယ်ချရောက်နေတဲ့အခြေအနေမရှိပါဘူးလို့ပြောပါရယ်ဘိုကိုဟာရန်တို့ကပြီးခဲ့တဲ့ဧပြီလ14ရက်နေ့မှာနိုင်ငံအရှေ့မြောက်ပိုင်းကဝေးလံခေါင်တည်တဲ့ချီပုတ်ရွာအလေတန်းကျောင်းတစ်ခုကိုဝင်ရောက်တိုက်ခိုက်ခဲ့ပြီးမင်းကလေးငယ်290ရုပ်ကိုဖမ်းဆီးခေါ်ဆောင်သွားခဲ့တာပါမင်းကလေးငယ်58ရုပ်တို့ကတော့ထွက်ပြေးလွတ်မြောက်ခဲ့ပါတယ်ဘိုကိုဟာရန်ခေါင်းဆောင်အဘူဘာကာရှက်ကူကမင်းကလေးငယ်အားလုံးကိုကြေးကျွနေအဖြစ်သိမ့်ပိုက်ပြီးဇနီးမယားတွေအဖြစ်ရောင်းစားမယ်လို့ချင်းချောက်ခဲ့ပြီးနိုင်ဂျီးရီးယားအချင်းထောင်တွေကနေစစ်သွေးကြွတွေမလို့မချင်းသူတို့ကိုလွှတ်ပေးမှာမဟုတ်ဘူးလို့လည်းပြောဆိုခဲ့တာပါဘိုကိုဟာရန်အဖွဲ့ရဲ့အာမဒူကဘလို့အခြေအနေမျိုးမှာမိန်းကလေးငယ်တွေလွတ်မြောက်လာနိုင်မလဲဆိုတဲ့အသေးစိတ်ကိုတော့မပြောခဲ့ပါဘူးအခုဘိုကိုဟာရန်စစ်သွေးကြတွေနဲ့နိုင်ဂျီးရီးယားအစိုးရတို့ကြားဆက်ဆက်ညှိနှိုင်းမှုမှာဆော်ဒီအာရေဗျာကတော့ပါဝင်ပတ်သက်ခြင်းမရှိပါဘူးဆော်ဒီမှာဆွေးနွေးနေတယ်ဆိုတာကိုလည်းအတိမပြုတ်နိုင်တဲ့အကြောင်းနိုင်ဂျီးရီးယားသမ္မတရဲ့အကြီးနားအကြံပေးက VOA ကိုပြောပါတယ်မင်းကလေးငယ်တွေအလုံးအိမ်ပြန်နိုင်ရင်အတွက်နိုင်ဂျီးရီးယားအစိုးရကပြည်သူတွေမသိနိုင်တဲ့လျှို့ဝှက်ဆောင်ရွက်ချက်တွေအပါအဝင်နီလန်းပေါင်းစုံနဲ့စူးစမ်းနေပါတယ်လို့သမ္မတရဲ့အကြီးအကဲအကြံပေးကပြောပါရရှင်
စီးရီးယားနိုင်ငံအတွင်းမှာရှိတဲ့ကတ်လူမျိုးစုတပ်ဖွဲ့တွေဟာ Islamic State Islam စစ်သွေးကြွတွေထိုးစစ်ဆင်တိုက်ခိုက်နေတဲ့စီးရီးယားတူရကီနယ်စပ်ကခိုဘာနီမြို့ကိုခုခံကာကွယ်နေတာအခုဆိုရင်နလအတွင်းဝင်ရောက်လာနေပြီဖြစ်ပါတယ် IS Islam ဆွန်းရောက်စစ်သွေးကြွတွေကိုတွန်းလှန်တိုက်ထုတ်နိုင်ဖို့ကလူမျိုးစုတပ်ဖွဲ့တွေဟာအမေရိကန်ဥဆောင်တဲ့ညွန်ပေါင်းအဖွဲ့တွေနဲ့ပူးပေါင်းဆောင်ရွက်နေပါတယ်။တူရကီနယ်စပ်ဒေသကိုအစ္စလာမ်ဆွေးရောက်တဲ့စတင်တိုက်ခိုက်တဲ့စက်တင်ဘာလ16ရက်နေ့ကစလို့ကလူမျိုးစုတပ်ဖွဲ့ဝင်ပေါင်း660ကျော်တေဆုံးခဲ့ပြီဖြစ်တယ်လို့ဗြိတိန်အခြေစိုက်စီးရီးယားလူခွင့်ရေးစောင့်ကြည့်အဖွဲ့ကပြောပါတယ်။အခုသတင်းပတ်အတွင်းခိုဘာနီမှာရှိတဲ့ IS အစ္စလာမ်စစ်သွေးကြွတွေကိုအမေရိကန်ကလေကြောင်းတိုက်ခိုက်မှုတွေတုံ့ပြန်လှုပ်ဆောင်နေတဲ့အချိန်မှာပဲအမေရိကန်နဲ့တူရကီတို့ကတစ်ချိန်ကအကြမ်းဖက်အဖွဲ့လို့ခေါ်ဆိုတဲ့ကတ်လူမျိုးစုပျောက်ကြားတပ်ဖွဲ့တွေနဲ့ဆက်နွယ်မှုရှိတဲ့စီးရီးယားနိုင်ငံကကတ်လူမျိုးစုနိုင်ငံရေးပါတီနဲ့ပထမဆုံးအကြိမ်တိုက်ရိုက်ဆွေးနွေးမှုရှိခဲ့ကြောင်းအမေရိကန်အစိုးရကအတည်ပြုပြောဆိုပါတယ်
။ဘာသာတရားစော်ကားမှုနဲ့ခရစ်ယာန်အမျိုးသမီးတဦးကိုတေဒံချမှတ်လိုက်တာကိုပါကစ္စတန်တရားရုံးတစ်ခုကအတည်ပြုလိုက်ပါတယ်။2010ပြည့်နှစ်မှာသူမကိုဘာသာတရားစော်ကားမှုနဲ့တရားစီရင်မှုမှာသူမဘက်ကထောက်ခံခဲ့သူနိုင်ငံရေးသမားနှစ်ဦးတို့ဟာလည်းလှုပ်ကြံခံခဲ့ရတာပါ။မွတ်စလင်အမျိုးသမီးတဦးနဲ့စကားများရန်ဖြစ်ကြစဉ်အတွင်းအစ္စလာမ်ဘာသာရဲ့တမန်တော်မိုဟာမက်ကိုရန်ရန်ဆိုင်ဆိုင်ပြောဆိုခဲ့တာကိုတရားစီရင်မှုမှာတွေ့ရှိခဲ့ပြီးချိန်ကစလို့ကလေးလျောက်ရဲ့မိခင်အီရှာဘီဘီကိုထောင်ချထားတာဖြစ်ပါတယ်။ဘီဘီရဲ့ရှင်နေကတော့ဂျာသာပရင်းနေတရားစီရင်ချက်ကိုပါကစ္စတန်တရားရုံးချုပ်မှအယူခံတင်မယ်လို့ပြောပါတယ်။ဘီဘီခင်ဗျာစကားများရန်ဖြစ်တာလေးနဲ့ကိုယ့်အသက်ကိုတောင်းပေးရနိုင်တယ်ဆိုတဲ့အချက်ကစိတ်မချမ်းမြေစရာကောင်းသလိုစိုးစိုးဝါးဝါတရားမျှတမှုကင်းမဲ့တဲ့လောက်ရလဲဖြစ်တယ်လို့ Amnesty International အဖွဲ့ကြီးရဲ့အာရှပစိဖိတ်ရေးရာဒုတိယညွှန်ကြားရေးမှူး David Griffith ကပြောဆိုပါရယ်ဘီဘီကိုထောက်ခံပြီးဘာသာတရားစော်ကားမှုဆိုင်ရာဥပဒေကိုစန့်ကျင်တဲ့အတွက်2011ခုနှစ်တုန်းကပါကစ္စတန်လူနည်းစုဝန်ကြီးရှာဘတ်ဘတ်တီနဲ့အရှိပန်းချက်ပြည်နယ်အုပ်ချုပ်ရေးမှူးဆယ်မန်တီစီအာတို့အသက်ခံခဲ့ရတာပါဒီဘာသာတရားကိုစော်ကားမှုဆိုင်ရာဥပဒေကိုဘာသာရေးအစွန်းရောက်တွေကကိုကျွတ်အတွက်အသုံးချမှုများလာနေပြီးတမန်ပါကစ္စတန်ပြည်သူတွေကလည်းဒီဥပဒေကိုလိုရင်းလိုသလိုအသုံးချလာတာတွေ့ရတယ်လို့အခွင့်အရေးလှုပ်ရှားသူတွေကပြောပါတယ်ရှင်
အမေရိကန်အတန်ညနေပိုင်းမြန်မာဘာသာစစ်စင်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းနိုမီတာ18 kHz 10683ညလိုင်းနိုမီတာ19 kHz 15565လိုင်းနိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီအမေရိကန်တန်ကတရင်တွေကိုဆက်လက်ကြီးညာပေးနေပါတယ်ခင်ဗျာ Ivory Coast နဲ့ Mali နိုင်ငံတွေမှာ Ebola ရောဂါကာကွယ်ရေးကြိုတင်ပြင်ဆင်မှုအခြေအနေတွေကိုလေ့လာသုံးသပ်ဖို့အတွက်လာမယ့်ရက်ပိုင်းတွေအတွင်းအဲ့ဒီနိုင်ငံတွေကိုကျန်းမာရေးအဖွဲ့တွေဆေးလွတ်မယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြောပါတယ်ပြီးခဲ့တဲ့လနောက်ပိုင်းကဆလို့ Guinea, Liberia နဲ့ Sierra Leone နိုင်ငံတွေမှာအဓိကဖြစ်ပွားနေတဲ့ Ebola ကြောင့်လူပေါင်း 4,500 တလောက်သေဆုံးခဲ့ရပြီဖြစ်ပါတယ်။ Liberia နိုင်ငံမှာတော့ Green Tier Sand ဆေးရုံပေါင်း 18 ခုတိစောက်ဖို့အတွက် Liberia တပ်ဖွဲ့တွေကို American စစ်တပ်ကအကူအညီပေးနေပါတယ်။ဒီဇင်ဘာလပထမပတ်မှာဒီဆေးရုံတွေအလုံးအပြီးတိစောက်နိုင်မှာဖြစ်တယ်လို့ American ရဲ့ယောဂဘေးဆိုင်ရာတုံ့ပြန်ဆောင်ရွက်ရေးအဖွဲ့ခေါင်းဆောင် Ben Hemingway ကပြောပါတယ်။အီဘိုလာကြောင့်သေဆုံးသူ800ကျော်သွားပြီဖြစ်တဲ့ဂီနီနိုင်ငံမှာလည်းဒီရောဂါတက်ဖြည့်ရေးအတွက်အမေရိကန်ဒေါ်လာတန်းတဲ့ချီတိုးမြင့်ပြီးတော့အကူအညီတွေပေးနေပါတယ်။အီဘိုလာရောဂါစောင့်ကြည့်စစ်ဆေးမှုတွေတိုးမြင့်လှုပ်ဆောင်နိုင်ဖို့အီဘိုလာရောဂါကုသရေးဌာနတွေအများဆုံးဖွင့်လှစ်ပေးနိုင်ဖို့ကျန်းမာရေးဝန်ထမ်းတွေစုဆောင်းဖို့နဲ့ကျန်းမာရေးဝန်ထမ်းတွေရောဂါကူးစက်မခံရအောင်ကာကွယ်နိုင်ဖို့တို့အတွက်လက်ကျင့်တင်နန်းပေးမှုတွေတိုးမြင့်သွားနိုင်ဖို့အတွက်အမေရိကန်ဒေါ်လာ142တန်းတိုးမြင့်ပေးသွားမယ်လို့နိုင်ငံတကာဖွံ့ဖြိုးရေးအကူအညီတွေပေးနေတဲ့ American Agency USAID အကြီးအကဲ Rajiv Shah ကပြောပါတယ်
။ Hong Kong ဆန္ဒပြသူတွေရဲ့စခန်းနေရာတစ်ခုကိုတောက်ကြတဲ့အာယုံမတက်ခင်ရဲတွေကဝင်ရောက်စီးနှင်းပြီးမြို့ရဲ့လမ်းမကြီးတွေကိုသတင်းနှစ်ပတ်လောက်ပိတ်ဆို့ထားတဲ့အကာအရံတွေရွက်ပြင်တဲတွေကိုဖျက်ဆီးခဲ့ကြပါတယ်။အဓိကဆန္ဒပြနေကြတဲ့နေရာဖြစ်တဲ့မြို့ရဲ့ဗန္နာရေးရပ်ကွက်ထဲက Victoria စိတ်ကန်းတစ်လျှောက်ကိုပိတ်မှတ်ထားပြီးဒါဇင်နဲ့ချီတဲ့ရဲတွေကရှင်းလင်းနေကြတာဖြစ်ပါတယ်။မုံကရက်ွက်ထဲကရဲတွေပတ်ပတ်လဲမှာတော့ဆန္ဒပြသူ30လောက်ခုခံခြင်းမရှိဘဲဝန်းရံထားပါတယ်။မြို့ရင်းကပိတ်ဆို့နေတဲ့လမ်းတွေကိုပြန်ဖွင့်ပေးနိုင်ရတဲ့အတွက်ဆန္ဒပြသူတွေတိမ့်ပိုက်ထားတဲ့နေရာတွေကိုရဲတွေရဲ့တတိယအကြိမ်ဝင်ရောက်စီးနှင်းမှုလည်းဖြစ်ပါတယ်။ ဟောင်ကောင်ရဲ့လာမယ့်ရွေးကောက်ပွဲတွေမှာတရုတ်တို့ဂျာမန်ရေးဖိအားပေးနေကြတဲ့ဒီမိုကရေစီလိုလားသူဆန္ဒပြသမားတွေကမြို့တော်ရဲ့ဗဟိုချက်မှကိုပြီးခဲ့တဲ့စက်တင်ဘာလကတည်းကတင်ပိုင်နေရယူထားတာဖြစ်ပါတယ်။ဆန္ဒပြခေါင်းဆောင်တွေနဲ့ဆွေးနွေးပွဲအသစ်စီစဉ်နိုင်ရေးဂျာဝင်ဖြန့်ပြေးရေးအဖွဲ့တစ်ခုကကူညီနေပါတယ်လို့ဟောင်ကောင်ခေါင်းဆောင်ကကြားသာပရင်းနေတုန်းကပြောပါတယ်ရှင်
။ကမ္ဘောဒီးယားနိုင်ငံမှာကုလသမဂ္ဂအထောက်ပံပေးထားတဲ့ခုံရုံးကအသက်အရွယ်ကြီးရင်နေပြီဖြစ်တဲ့ခမာနီကောင်းဆောင်ဟောင်းတွေကိုလူတွေအစုလိုက်ပြောင်းလိုက်တပ်ဖြတ်မှုနဲ့ကြားနာစစ်ဆေးမှုတွေစတင်လှုပ်ဆောင်နေပြီဖြစ်ပါတယ်။ကမ္ဘောဒီးယားနိုင်ငံမှာခမာနီတွေအာဏာရပြီးတဲ့နောက်ပိုင်းမြို့တော်ဖနွန်ပင်မှာရှိတဲ့လူတွေကိုတရားမကြာမောက်ထုတ်ခဲ့မှုနဲ့သမရဟောင်းကျူဆန်ဖန်နဲ့သဘောတရားရေးရာအကြီးကဲညုံချာတို့နှစ်ဦးကိုခုံရုံးကပဲတတတကြုံစီရင်ချက်ချထားပြီးဖြစ်ပါတယ်သူတို့ဘက်ကတော့စီရင်ချက်ပေါ်အယူခံဝင်ထားပါတယ်ခမာနီအုပ်ချုပ်မှုအောက်မှာအလုတ်ကျန်းတဲ့အကျဉ်းချခံခဲ့တဲ့ကိစ္စတွေအတင်းအဓမ္မအိမ်အောင်ပြုခိုင်းတဲ့ policy တွေချမ်းမွတ်စလင်တွေနဲ့ကမ္ဘောဒီးယားနိုင်ငံတွေကဗီယက်နမ်လူမျိုးစုတွေကိုအစုလိုက်ပြန်လဲတတ်ခတ်ဖျက်ခဲမှုတွေအတွေ့သူတို့နှုတ်ကိုထပ်မံဆွဲချက်တင်ပြီးတော့ကြားနာစစ်ဆေးနေတာဖြစ်ပါတယ်ဒီကျုလွန်မှုတွေဟာကျူဆန်ဖန်နဲ့နုံချာတို့ကျုလွန်ခဲ့တဲ့ပြစ်မှုတွေကအဆိုးအဝါဆုံးကျုလွန်မှုတွေဖြစ်တာကြောင့်ကျုလွန်ခံရသူတွေအတွက်ထိုက်တန်တဲ့စီရင်ချက်ချနိုင်အောင်ကြိုးစားဆောင်ရွက်သွားမယ်လို့တရားလိုရှင်းနေချာလျန်းကဒီကနေ့ပြောပါတယ်
ဂျပန်တို့ရဲ့အတိတ်ကနေချက်ကျူးကျော်မှုသင်္ကေတအဖြစ်အိန္ဒိယနိုင်ငံတွေကရှုမြင်ကြတဲ့တရေကောင်းဖိမှန်ကိုဂျပန်ဝန်ကြီးချုပ်ရှင်โซအာဘေကရိုးရာဒလိအယူအသည်ပြုမှုအနေနဲ့ရိုးရာပန်းမင်အိုလီပို့ဆောင်အယူအသည်ပြုပါတယ်ဆောင်းပွဲတော်ရဲ့ပထမဆုံးနေ့တောက်ကြနေမှာဝန်ကြီးချုပ်မစ္စတာအာဘေကဂျပန်တို့ရဲ့ရိုးရာပန်းအိုလီကိုယာဆုကုနီဂူဘိတ်မန်ကိုပို့ပေးခဲ့တာဖြစ်ပါတယ်ဒါပေမဲ့တူချိုမျိုးပင်ကခုပိတ်မှန်စီကိုတော့ကိုယ်တိုင်မသွားခဲ့ပါဘူးဒုတိယကမ္ဘာစစ်မှာစစ်ရာဇဝတ်မှုကျူးလွန်သူတွေဖြစ်ပြစ်ပေးခံရသူတွေအတော်များများပါဝင်တဲ့ဂျပန်စစ်အတွင်းတည်ဆုံခဲ့ရသူ 1.5 သန်းတို့ကိုဂုံးပြူတိစောက်ထားတဲ့ခုပိတ်မှန်ကိုဂျပန်ဥပဒေပြုလွှတ်တော်မှတရားကျော်သွားရောက်အယူအသည်ပေးခဲ့တာဖြစ်ပါတယ်ရှင်
တောက်ကြနေညနေဘက်နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလိုင်းနဲ့မတ်တင်ဂီထိုက်တို့ကြီးညာပေးခဲ့ကြတာပါမကြာခင်မှာတော့မြန်မာနိုင်ငံကအင်ရှင်ဖြစ်လက်ခံကျင်းပပေးနေတဲ့ U19 ပြိုင်ပွဲမှာမြန်မာအသင်းက UAE အသင်းကိုအနိုင်ယူပြီးတော့ semi final တက်သွားနိုင်ပြီဆိုတဲ့အကြောင်းသတင်းဆောင်ပါတစ်ပုဒ်ကိုနားဆင်ကြရမှာဖြစ်ပါတယ်အခုရင်ဆုံးတော့သာသနာရေးဝန်ကြီးဟောင်းဦးစန်းစင်အပေါ်မှာနှစ်ရှည်ထောင်တန်းနဲ့ငွေတန်းနှစ်ရက်ချမှတ်ခဲ့တဲ့အပေါ်ကာယကံရှင်ဘက်ကတုံ့ပြန်မှုကိုပြောပြပါမယ်ဂျမဲသင်းထောင်မှာထိန်းသိမ်းထားတဲ့သာသနာရေးဝန်ကြီးဟောင်းဦးစန်းစင်ကိုနေပြည်တော်ခရိုင်တရားရုံးကဒီကနေ့ထောင်ဒဏ်73နှစ်နဲ့ဒဏ်ငွေ3,000ချမှတ်လိုက်ပါတယ်ဒီစီရင်ချက်ကိုမကျေနပ်တဲ့အတွက်အယူခံအဆင့်ဆင့်ဝင်သွားမှာဖြစ်တဲ့အကြောင်းဦးစန်းစင်ရဲ့အကျိုးဆောင်ရှင်တွေက VOA ကိုပြောပါတယ်အပြည့်စုံကိုတော့မတ်အင်ဂျင်နိုင်ကစုံစမ်းတင်ပြပေးထားပါတယ်ရှင်
သာသနာ့ရေးဝန်ကြီးဟောင်းဦးစန်းစင်ကိုထောင်ဒဏ်စီရင်ချက်ချမှတ်လိုက်တာနဲ့ပတ်သက်လို့တရားခဏ်ရှိနေဦးတင်ထွန်းကိုမေးကြည့်ပါတယ်
အခုဒီကနေ့မနေ့စင်နာရီခွဲဖြစ်ကြတော့မှာနော်လက်ခဏဆိုင်တရားရုံးမှာဆက်ဆိုထားတဲ့ပုံမှန်409နဲ့ပဲရာဇဝတ်မကင်းတဲ့ယုံကြည်အမှန်မှုပေါက်ပြက်လို့ဆိုပြီးတော့ကျွန်တော်တို့ထောင်ဒဏ်၃နှစ်ချရတယ်။နောက်တစ်ခါပြည်မှုကြီးမှုမှာ40နှစ်မြင်ဆောင်2014ပြည်လူကဥပင်ဖြစ်နော်ဗရင်တပ်ဖွဲ့ပြည်လူရဲမှုကြီးပြည်လူပြုလုပ်ပြီးတော့ပြည်မှုဟိုဆိုင်ရာဥပဒေပေါ့နော်ရာဇဝတ်ကြီးဥပဒေပုံမှန် 124 ခါကြီးအရာနိုင်ငံတော်အစိုးရအပေါ်မှာအယုံသူတင်းပေါ့အချီညိုပြက်စီတဲ့အမှုနဲ့တရားစွဲတယ်။အဲဒီမှုလည်းကျွန်တော်တို့ကျေလိုတရားခံတပ်တွေဒီအားလုံးကိုကျွန်တော်တို့အကုန်လုံးကိုသိစေပြီးတော့ဒီကင်းမနဲ့ပဲနော်ဦးစန်းစင်အပေါ်မှာပြည်မှုတင်ချာရှင်ပြီးတော့ဆောင်းနှံဆယ်နှစ်ဂျန်ငွေရတသိအဲဒီဂျန်ငွေတသိကိုဂျန်ငွေတသိကိုကျွန်တော်တို့ဘက်ကဆန်းဆောင်လိုက်တော့ဆယ်နှစ်ပဲပေါ့နော်
။အဲ့တော့ဒီစင်ချက်အပေါ်ကိုအန်ကယ်ရုဘက်ကဘယ်လိုသဘောထားရှိပါလဲရှင်။
အင်္ဂါရောမကျေနပ်ဘူးအင်္ဂါရောလွတ်ဖို့ပဲပြောတာအယူခံမယ်အင်္ဂါရောမကျေနပ်ဘူးအမေကိုကူးလိုက်ပြီးလာမဲ့သူ့ရှေးမှာရမယ်ဒါရင်ကျွန်တော်တို့မန္တလေးတိုင်းဒေသကြီးကိုဖြတ်မယ်အဲ့ဒီမှာမအောင်မြင်ဘူးဆိုရင်ကျွန်တော်တို့ကတရားလွတ်တော်ကျုပ်ကိုဖြတ်မယ်တရားလွတ်တော်ကျုပ်မှာမှပြင်ဆင်မှုမအောင်မြင်ဘူးဆိုရင်အထူးအယူခံကိုတက်မယ
်နောက်ပြီးတော့ဒီဦးစန်းစင်းကနေပြီးတော့နိုင်ငံပိုင်ငွေတက်သိန်းတရားကိုအလွဲသုံးစားလုပ်ခဲ့တယ်ဆိုတဲ့သတင်းတွေထွက်လာတဲ့အချက်ကရောဟုတ်ပါသလားရှင်
နောက်ဆုံးစစ်တပ်ဘော်တို့က92သိန်းနဲ့ပါအလွဲသုံးစားလုပ်တယ်လို့ဆိုတယ်ခင်ဗျားလည်းစဉ်းစားကြည့်တလကိုဝင်ကြီးတစ်ပါးကသိန်း30လစာရတယ် facility အပြည့်ရှိတယ်အဲ့ဒီလိုရတဲ့လူတယောက်က92သိန်းကိုကိုဂျိုးအတွက်နော်ကျွန်တော်တို့ဥပဒေစကားပဲပြောတာကိုဂျိုးအတွက်သုံးပါမလားဒါကျွန်တော်တို့က
That's a question.
Now, Biro, di nangyan do ji nyu piasi mu su re pong ma ma. So, ya bak ka, usan singu ba jau di lu sui jam nyu dinge ra le shen.
Siang biyo no, jana ru ma biyo le zakari ho. No, tati di ne, pwa zi biro, tati di ne, pwa zi biro, biyo le lu su ra bo biya. No, ru lu wa ma biyo ge le zaka. Biyo zi a jau mi si le zaka.
တရားရုံးစင်ချက်မချခင်ရပ်ပိုင်းလူကဦးဆန်းစင်ကိုဆွဲဆိုထားတဲ့ပုံမှားတွေကိုရုပ်သိမ်းပေးဖို့လွှတ်တော်ကိုယ်စားလှယ်ငါးဆက်တဦးရဲ့လက်မှတ်ရေးထိုးတောင်းဆိုထားချက်တွေကိုပြည်ထောင်စုလွှတ်တော်နိုင်ကသူရဦးရှိမန်းကသမ္မတဦးသိန်းစိန်နဲ့ပြည်ထောင်စုတရားသူကြီးချုပ်ကိုပေးဖို့ထားပါတယ်။ဒါနဲ့ပတ်သက်လို့လက်မှတ်ရေးထိုးမှုမှာဦးဆောင်သူတဦးဖြစ်တဲ့ NDF အမျိုးသားဒီမိုကရေစီအင်အားစုပါတီရဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးခိုင်မောင်ကြီးကိုမေးကြည့်တော့
ဥက္ကဋ္ဌပေါ်ထားတဲ့ကျွန်တော်တို့လွတ်တော်ကိုယ်စားလှယ်ရဲ့သဘောထားကိုအရင်ပြောရပါမယ်။ဥက္ကဋ္ဌကကျွန်တော်တို့အခုမြန်မာနိုင်ငံရဲ့အပြောင်းအလဲမှာတစ်တစ်ကြကြနဲ့ပါဝင်ခဲ့တဲ့သူတစ်ယောက်ဖြစ်ကျွန်တော်တို့အတိုက်ခံပါတီတွေကတိုက်ခံလွတ်တော်ကိုယ်စားလှယ်အနေနဲ့လက်ခံပြုကြည့်ပါတယ်။အားကြောင့်လဲဆိုရင်လွတ်တော်နိုင်ငံရေးဖြစ်မြန်မာနိုင်ငံမှာပြည်ပြောင်းလဲမှုတွေလ 那么干的从哪里有第二个看嘛所以要配合就在这点里面因为你必须弄哪里就多不过他第二批就能够就多过来的呀因为我弟妈比他了是吧就能够避免将来你弄你的车嘛那确定的给他的裤子就能够
ဥစန်းစင်ဟာအရင်နာဖဆစ်ဆူရလက်ထက်ကဒုတိယဗိုလ်ချုပ်ကြီးဖြစ်တာဝန်ယူခဲ့ပြီးသမရဥသိန်းစိန်ဆူရတက်လာပြီးတဲ့နောက်အာနာယပါတီဖြစ်တဲ့ကြန့်ခိုင်ဖွံ့ဖြိုးရေးရဲ့လွှတ်တော်ကိုယ်စားလှယ်တအုပ်ဖြစ်အေယော်ရီတိုင်းလွှတ်တော်ဥက္ကဋ္ဌတာဝန်ယူခဲ့ပြီးတဲ့နောက်2014ခုနှစ်ဇွန်လဖမ်းဆီးမခံရခင်မှာသာသနာရေးဝန်ကြီးဖြစ်လွှဲပြောင်းတာဝန်ပေးရခြင်းခံခဲ့ရတာပါရှင
်။မှန်ရင်ချင်းနိုင်ပြပြခဲ့တာပါရှင်။တောတာရှင်ဘောလုံးဝါသနာဦးရီအတွက်တော့ဒီကနေ့အင်းရှင်မြန်မာတင်းက UAE အတင်းကိုတကူးကူးမရှိအနိုင်ရသွားပြီးတော့ U20 ကမ္ဘာဖလားပြိုင်ပွဲကိုလည်းတိုက်ရိုက်ဝင်ခွင့်ရသွားတယ်ဆိုတဲ့အကြောင်းမကြခင်ထုတ်လွှင့်ပေးမှမို့လို့စောင့်မျှော်နားဆင်နိုင်ကြပါရဲ့ရှင်အခုတော့ကချင်ပြည်နယ်ဘက်ကစစ်ရေးတင်းမာမှုအခြေအနေကိုကြည့်ကြရအောင်ပါကချင်ပြည်နယ်ဖားကန်ဒေသမှာအစိုးရတပ်နဲ့ကချင်လွတ်လပ်ရေးတပ်ကြားစစ်ရေးအရာဆက်လက်တင်းမာနေပြီးတိုက်ပွဲဖြစ်နိုင်တဲ့ဒေသကရွာသားတွေကိုတွားရောက်ခေါ်ယူတဲ့အခါမှာကယ်ဆယ်ရေးရန်တွေကိုအစိုးရတပ်ကတွားခွင့်မပြုတဲ့အတွက်ရွာသားတွေအခက်တွေ့နေပါတယ်။သတင်းပြည်စုံကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့ဖားကန်ဒေသမှာအခြေစိုက်တဲ့တပ်မ66ကကန်စီနယ်အောင်ပါလီရွာကကချင်လွတ်လပ်ရေးအဖွဲ့ KIA တပ်ရင်း6ရဲ့တပ်စခန်းကိုဒီလ15ရက်နေ့မှာနောက်ဆုံးထားပြီးဖယ်ရှားပေးဖို့တောင်းဆိုခဲ့ရမှာ KIA ကလက်မခံတဲ့နောက် CA တင်းမာတာတွေစတင်ခဲ့တာဖြစ်ပါတယ်။ရမီရဖရီနဲ့ဘာသာရေးခေါင်းဆောင်တွေကအစိုးရတက်တဲ့ KIA အကြားညှိနှိုင်းခဲ့ပေမဲ့မအောင်မမြင်ဖြစ်ပြီးတဲ့နောက်ဒီကနေ့မှာတော့အောင်ပါလီရွာကဒေသခံတွေကိုဖားကန်ဘက်ကိုခေါ်ယူဖို့မော်တော်ယာဉ်တွေဆီလွတ်ခဲ့ပါတယ်။ဒီကယ်ဆယ်ရေးရှင်တန်းတွေကိုလန်ခီးမှာအစိုးရတက်ကတားဆီးထားတယ်လို့ဖားကန်မြို့ကကချင်လူမှုရေးအဖွဲ့ခေါင်းဆောင်တဦးကပြောပါတယ်။အ
ခြေအနေကတော့တင်းမာနေတဲ့အခြေအနေမှာရှိနေဒါကြောင့်ကျွန်တော်ဒီအသင်းတော်ကနေပြီးတော့စုပေါင်းပြီးတော့ကျွန်တော်ဒီအိမ်မှာရှိနေတဲ့ဟိုယောက်သားတွေကိုပလာဖို့ပြဲဆိုပြီးတော့ကျွန်တော်ဒီကနေကားလုလိုက်တယ်အစီ40လောက်ဒါမဲ့တက်ကနေပြီးတော့မတော်ခိုင်ဒီတိုင်းပဲပေါ့စားစားတယ်လို့အဲ့လိုပြောတယ်လုံးခင်းကနေလုလိုက်တဲ့ကားကိုကြာတော့သူကဒီအဲဆိုင်တာပေါ့လေအခုဒီတက်ခန်းတွေထိုင်နေအဲ့ဒီကနေပြန်ပြီးနောက်ကျောင်းပြန်လက်ခဲတယ်လို့အဲ့လိုပြောတယ်ဒီကလူကြီးပေါ့လေအဲ့ဒါသူကဒီမရှိအောင်သူဒီလိုက်တော့ညှိပါရဲ့ဒါမဲ့ဒီလည်းမှုမရှိဘူး
အစိုးရတပ်ကကချင်တပ်ဖွဲ့တွေကိုဒီကနေ့နေကင်း12နာရီမှာနောက်ဆုံးထားပြီးဖယ်ရှားပေးဖို့ထပ်မံအကြောင်းကြားထားကြောင်းဒါပေမဲ့ဒီညနေ3နာရီလောက်ထိတော့တိုက်တာခိုက်တာတွေမရှိကြောင်းလဲဒေသခံတွေကပြောပါတယ်။အောင်ပါလီရွာကန်တဦးကတော့ဒေသခံတွေဟာအထုပ်ပိုးတွေပြင်ဆင်ပြီးကယ်ဆယ်ရေးလာမဲ့ရင်တန်းတွေကိုစောင့်ဆိုင်နေကြတယ်လို့လည်းပြောပါတယ်။
ဒီစီးရီစီးရီတဲ့ဆောင်ပြီးတော့မှဟိုလက်မကြီးမှာအရင်ကျပေါ်ဆောင်ရေးအဖွဲ့ကအဲလာခေါ်နေလာတူမယ်လေဆိုပြီးတော့မှလမ်းမှာစုပုံနေတယ်ဟေးဒီတူလူထုတွေကအားတစ်ခါရောက်တဲ့နီးနေသေးပြီးတော့ကိုအောင်ဆောင်မိခင်ကြီးကအများကြီးပဲအဲ့ဒါတော့ဟိုဘက်တက်မတော်စစ်တပ်ကမလွတ်ဘူးလူလူတို့တွားရင်လည်းမလွတ်ဘူးပစ္စည်းနဲ့တွားရင်လည်းမလွတ်ဘူးလာခေါ်မဲ့အကားကြီးတက်လာရင်လည်းလွတ်ပေးဘူးအဲ့ဒါချက်ချင်းတွေအများကြီးနေတယ်
အောင်ပါလီရွာမှာတပိုင်းတိုင်းကြောက်တူးနေသူလူ900လောက်နဲ့ဒေသခံရွာသား900ကျော်လောက်ရှိနေတာဖြစ်ပါတယ်။ ကျောက်တူးဖို့ရေးလူငန်းရှင်တဦးဖြစ်တဲ့ဖားကန်ဒေတာကန်ဦးချိုကတော့အောင်ပါလီရွာမှာတိုက်ပွဲဖြစ်ပွားမယ်ဆိုရင်ဖားကန်ဒေတာတစ်ခုလုံးရဲ့စီးပွားရေးလုပ်ငန်းကိုထိခိုက်လာနိုင်တယ်လို့လည်းသုံးသပ်ပါတယ်
ဆက်တင်ဘာတည့်နေ့ကနေဆိုအနေရောမချက်စင်းလုံးကောင်လုခိုင်ခွပြန်ဖွင့်လက်ပြလိုက်တယ်ဆိုတော့လုံငန်းရှင်တွေလည်းသူတို့ရဲ့ရန်ဒီယာတို့သူတို့ရဲ့ကျင်းသားတွေစုသားတို့ဘာလို့အကုန်တည်းတူလဲကိုယ်ပြည့်စစ်တော်များထားတယ်ဒီအဲ့ဒါတွေကဘယ်လိုဖြစ်သွားနိုင်လဲဆိုတော့တကယ်၍ဟိုကျေဦးဆက်တင်တိုက်ခိုက်လိုက်လို့ရှိရင်တော့သူတို့ကလည်းပတ်ပြန်ကြားတပြန်နေဆိုလို့ရှိရင်မော်တီတာတစ်ခုလုံးကအားလုံးလုံငန်းတွေရက်သွားတဲ့အပြင်အဲ့ဒီမှာမိတိနေတိုင်းနဲ့မသိကြော်ရှိတဲ့ဒီမစီတို့ဘာလို့သူကိုင်းစားတော့နေတဲ့လူတွေကလည်းအကုန်လုံးကအလုပ်လက်မဲ့နဲ့ပြင်းစင်သွားကြရင်မဒုက္ခရောက်ကြမှာပဲလေ
လောလောဆယ်အစိုးရတပ်ဖက်ကကန်စီဒေတာဘက်ကိုတက်တွေထပ်မံစီလွတ်နေပြီး KIA ဘက်ကလည်းဆုတ်ခွာပေးမဲ့အခြေအနေမရှိပါဘူးလေလာသူတွေကတော့ဖားကန်ဒေတာမှာတိုက်ပွဲဖြစ်ရင်လောလောဆယ်တိုက်ပွဲတွေငြိမ်သက်နေတဲ့ကချင်ပြည်နယ်တစ်ခုလုံးကိုပါကူးဆက်ပြန့်နှံ့လာနိုင်တယ်လို့လည်းသုံးသပ်ပါတယ်ဒီလာအစောပိုင်းမှာတော့အစိုးရတက်တဲ့ရှမ်းပြည်တက်မရောမြောက်ပိုင်းကြားမှာတိုက်ပွဲတွေပြင်းထန်ခဲ့သလိုကရင်ပြည်နယ်အတွင်းမှာလည်းတိုက်ပွဲတွေဖြစ်ခဲ့ပါတယ်။မနေ့ကတော့ရှမ်းပြည်နယ်မြောက်ပိုင်းမှာပလောင်ကိုကန့်ကချင်စတဲ့တပ်ပေါင်းစုအဖွဲ့တွေနဲ့အစိုးရတက်ကြားမှာတိုက်ပွဲတွေပြင်းထန်ခဲ့ပါတယ်။ဒီလိုပြင်းထန်လာနေတဲ့တိုက်ပွဲတွေကြောင့်တနိုင်ငံလုံးဆိုင်ရာအပြစ်ခတ်ရစဲရေးဆွေးနွေးပွဲကိုထိခိုက်လာနိုင်ကြောင်းသုံးသပ်တာတွေလည်းရှိနေပါတယ်။
သရချင်ပြအခုတလောမြန်မာနိုင်ငံမှာအစိုးရတပ်ဖွဲ့တွေနဲ့တိုင်းရင်းသားအင်အားစုတွေအကြားတင်းမာမှုတွေတိုက်ပွဲထပ်ဖြစ်တဲ့သတင်းတွေကြားနေရသလိုတိုင်းရင်းသားအင်အားစုတချို့ကလည်းစစ်အင်အားစုစည်းမှုတွေပုံမိုးထုတ်လုပ်လာကြပါတယ်။ဆိုရင်ပြည်သူတွေမျှော်လင့်တောင်းတနေတဲ့တနိုင်ငံလုံးအပြစ်ခတ်ရစဲရေးတို့ညဉ့်ညံရေးတို့ဆိုတာဘယ်အခြေအနေရောက်နေပါသလဲ။ညဉ့်ညံရေးလားလားရှေ့တွန်းနိုင်အောင်ဘာတွေဆောင်ရွက်သင့်ပါသလဲဆိုတာအခုလာမယ့်ညတိုက်လေလံအစည်းအဝေးမှာဆွေးနွေးကြအောင်ပါသောရရှိမခင်ဗျာ။ပါဝင်ဆွေးနွေးလို့ရတဲ့သောရရှိနေကျွန်တော်စီကိုကြိုတင်ဆက်သွင်းနိုင်ကြပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ် 239-32-9994 fax number 239-32-9992 ဖြစ်ပါတယ်။ email address ကတော့ burmese@voanews.com ဖြစ်ပါတယ်။တိုက်ပါဝင်ဆွေးနွေးနိုင်သူတွေဆွေးနွေးလို့ရတဲ့အကြောင်းအရာကိုလို့တူရှင်းရေးသားပြောကြပြီး MP3 အသံ final လေးပြပို့နိုင်ကြပါခင်ဗျာ။ပါဝင်ဆွေးနွေးကြဖို့ဖိတ်ကြပါရစေ။
VOA American တန်ရဲ့ဓာတ်ရိုက်လေလိုင်းစီစဉ်တွေကိုအင်္ဂါနဲ့စနေညပိုင်းစီစဉ်တွေမှာတပတ်ကို2ချိန်ပုံမှန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။ဓာတ်ရိုက်လေလိုင်းဆွေးနွေးကစီစဉ်တွေမှာပါဝင်ဆွေးနွေးလို့ရင်ဖုန်းနံပါတ် 1-212-382-9994 ဖြစ်စေ။ email လိပ်စာ burmese@voanews.com ကိုဖြစ်စေဆက်သွယ်နိုင်ကြပါတယ်ရှင်။ VOA ကိုစားတဲ့ကနေဆက်သွယ်လို့ရင်တော့ VOA American တန်မြန်မာပိုင်းစီစဉ်ရန်ကုန်စားတိုက်ကြီးစားတိုက်တစ်တာအမှတ် 855ကိုစာရေးသားဆက်သွယ်နိုင်ကြပါတယ်ရှင်။အခု UAE အသင်းကိုမြန်မာအသင်းကနေပြီးတော့အနိုင်ရသွားတဲ့ပြီးတော့ဆီမီဖိုင်နယ်တက်သွားပြီဆိုတဲ့အကြောင်းကိုပြောပြပေးဦးမှာပါ။အာရှအဆင့်ပြိုင်ပွဲကြီးတစ်ခုဖြစ်တဲ့ U19 AFC Championship ပြိုင်ပွဲမှာမြန်မာ U19 အသင်းက UAE အသင်းကိုတကောကိုမရှိနဲ့အနိုင်ရသွားပါပြီ။ဒါကြောင့်အခုဆိုရင်မြန်မာအင်ရှင်အသင်းဟာဆီမီဖိုင်နယ်၄သင်းအဆင့်ကိုတက်သွားခဲ့ပါတယ်။အခုလိုမျိုးဆီမီဖိုင်နယ်ဆင်ကိုတက်ရောက်လာနိုင်တဲ့မြန်မာအသင်းဟာ2015ခုနှစ်ကြာရင်ဆွစ်ဇာလန်မှာကျင်းပမဲ့ U20 ကမ္ဘာဖလားပြိုင်ပွဲကိုလည်းဓာတ်ရိုက်ဝင်ရောက်ခွင့်ရသွားတော့မှာပါ။အပြည့်စုံကိုတော့ဒီပွဲကိုစောင့်ကြည့်သတင်းယူခဲ့တဲ့ VOA မြန်မာပိုင်းသတင်းတောက်ကိုအောင်ရဲမောင်မောင်ကပြောပြပေးပါမယ်ရှင်။
အခုကြားခဲ့ရတဲ့အတန်တွေကတော့မြန်မာနဲ့ UAE ပွဲကိုအားပေးခဲ့တဲ့ဒုမနာကွင်းထဲကမြန်မာပြည်သက်တွေရဲ့အတန်ဖြစ်ပါတယ်။မြန်မာနိုင်ငံကအင်ချင်အဖြစ်လက်ခံကျင်းပနေတဲ့ U19 အာရှဖလားပြိုင်ပွဲရဲ့ Quarter Final 8သင်းအဆင့်ပြိုင်ပွဲမှာ UAE အသင်းကိုမြန်မာအသင်းကတကောကိုမရှိနဲ့အနိုင်ရခဲ့တာပါ။အခုလိုအနိုင်ရလက်ရရှိခဲ့တာဟာတပွဲလုံးကစားကွက်ကောင်းခဲ့တဲ့မြန်မာအသင်းအတွက်ထိုက်တန်တဲ့အနိုင်ရလက်ဖြစ်တယ်လို့ဝိုင်းရင်အားကစားကလောင်ရှင်ဦးကျော်မောင်မင်္ဂလာတောင်ကျွန်းကသုံးသပ်ပါတယ်။တစ်ဆက်တည်းမှာမြန်မာအသင်းဟာအနိုင်ရလက်နဲ့အတူပထမဆုံးကမ္ဘာအဆင့် U20 ကမ္ဘာဖလားပြိုင်ပွဲကိုဝင်ခွင့်ရရှိခဲ့ပြီဖြစ်တယ်လို့လည်းဦးကျော်မောင်ကပြောပါတယ်။
မြန်မာပြည်ကရင်းနှောတစ်ခါမှဒီလိုကမ္ဘာဖလားပွဲဒီမှာဝင်မပြိုင်ဘူးလေဒီကြိမ်ကတော့အတက်ကနှချင်းနဲ့ဖြစ်ပေမဲ့ဒီကြိမ်ကပထမဆုံးကမ္ဘာဖလားပွဲဝင်ခွင့်ရတာဟုတ်ရှင်းနှစ်ခါကြာရင်ဒီနယူးဇီလန်မှာကျင်းပမယ်ကမ္ဘာဖလားအတက်20အောက်လူငယ်ပြိုင်ပွဲမှာပါဝင်ရှင်ပြိုင်ဖို့လို့ခြေစစ်ပွဲအောင်သွားယူပါဗျာ
ဒီမှာအသင်းအတွက်အနိုင်ဂိုးကိုပွဲချိန် မိနစ်40ကြာမှာကျွန်းနံပါတ်17တန်းပိုင်ကကျွန်းနံပါတ်ကိုအောင်သူရဲ့ဖဏိပေးခဲ့တဲ့ဘောလုံးကိုဂိုးဖြစ်ပြောင်းလဲနိုင်ခဲ့တာဖြစ်ပါတယ်။ ဒီကနေ့
ပွဲကြီးပြိတ္တတူဖြစ်တဲ့ကိုးကအူကပြောပါတယ်။ဟုတ်ကဲ့မြန်မာနောက်တန်းကတော့ဟိုအမှားရင်တော်တော်နည်းနည်းပါတယ်ခင်ဗျာတပွဲလုံးတောက်လျှောက်ပါလေဟိုအမှားရင်အနည်းဆုံးဖြစ်အောင်ကစားသွားနိုင်တာကိုတွေ့ရတယ်အဲနောက်ပြီးတော့ဆိုတော့ဘယ်လိုလဲတက်လုံးမိုင်းမှာအတော်စရာမရှိတော့အောင်ကောင်းတဲ့အခါကျတော့စုစုစည်းနဲ့ကစားသွားနိုင်တာကိုတွေ့ရပါတယ်ဟုတ်ပါတယ်ခင်ဗျာအဲ့ဒါအဓိကပြောချင်တ
က်စစ်စင်ကစားခဲ့တာပါဒါပေမဲ့မြန်မာအသင်းရဲ့ကွင်းလည်တဲ့နောက်တန်းကတည်တည်ငြိမ်ဖြတ်ထုတ်နိုင်ခဲ့တာကြောင့်အခုလိုမြန်မာအသင်းအနိုင်ရလက်ကိုပုံဖော်နိုင်ခဲ့တာဖြစ်တယ်လို့ပွဲကြီးပရိသတ်ကိုချမ်းကြီးအောင်ကပြောပါတယ
်အလဲတန်းနောက်တန်းရောနှစ်ခုလုံးညီလို့ပေါ့ဟဲ့လားအလဲတန်းကလည်းအကုန်လုံးလိုအပ်တယ်လို့ရှင်းပြဖြတ်ပေးနိုင်တယ်ပြီးတော့လိုအပ်တဲ့အလုံးတွေပေါ့နော်သူတို့ပေးမကန်တဲ့ဟာတော်တော်များများတွေ့ရတယ်သူတို့ဖိတ်ထားနိုင်တယ်ပေါ့ဟုတ်တော့ဘက်ကအပိုင်လုံးကန်ခွင့်လုံးဝမရလိုက်ဘူးအဲနောက်ဆုံး free game မှာလည်းကျွန်တော်မြန်မာနောက်တဲ့ဝေါ်ကထားတဲ့အာတော်တော်ကောင်းတယ်လို့ပြောလို့ရပါတယ်။ဘက်ကအခြေတိုင်းရဲ့အဆုံးသတ်မှုတွေကလည်းသိမကောင်းဘူးပေါ့ဗျာ။သူတို့လည်း pressure win နေပုံရပါတယ်ပရိသတ်အားကြောင့်။အဲကြောင့်သူတို့ရဲ့စကားလေးတော့ကောင်းတယ်ဒါပေမဲ့သူတို့တကယ်လိုအပ်တဲ့လုံးတွေကိုအဆုံးမထနိုင်ခဲ့ဘူး။ဗျာသူနီးရှင်းတဲ့ဘက်တော်တော်ပိုင်နိုင်ပါတယ်။ပထမဘက်မှာလိုအပ်တဲ့ဂိုးရောက်ယူကြည့်ရဲမရဘူးဒုတိယဘက်မှာဂိုးရပြီရတယ်။လိုအပ်တဲ့ကစားစရာအတိုင်းပေါ့နိုင်လာကစားစရာအတိုင်းပဲပိတ်ဆော့ပါတယ်ပေါ့နော်။ပိတ်ဆော့ပြီးတော့လိုအပ်တဲ့နေရာသူ့ဟာသူရှေ့တန်းကလည်းကောင်တာဖောက်မယ်။အလဲတန်းကလည်းသူ့ဟာသူအဖြတ်မှာပဲတော့တယ်အဲ့လိုမျိုးဆော့ရတာတော်တော်ကောင်းပါတယ်။တံပိုးမကြတာထက်အနည်းပြားရဲ့နီးရှင်းနဲ့ပုံကြီးကျော်ရတယ်လို့ကျွန်တော်ထင်ပါတယ်။
ဒီနေ့မြန်မာအသင်းရဲ့အနိုင်ရလက်မှာအဓိကကျခဲ့တဲ့အခန်းကဏ္ဍမှာပါဝင်ခဲ့တာကတော့ပရိသတ်ရဲ့အပေးမှုဖြစ်ခဲ့တယ်လို့အများကသုံးသပ်ပါတယ်။ဒီကနေ့မြန်မာအသင်းနဲ့ UAE အသင်းတို့ရဲ့ပွဲကိုလာရောက်အပေးသူစုစုပေါင်း3000ကျော်လောက်ရှိတာကိုတွေ့ရတယ်လို့လည်းပွဲကိုကိုယ်တိုင်တောရောက်ကြည့်ရှုအပေးခဲ့တဲ့ VOA မြန်မာပိုင်းရဲ့သတင်းတော်ကိုစီသူနိုင်ကဆိုပါတယ်။ဒီကနေ့မြန်မာအသင်းဟာ UAE အသင်းကိုအနိုင်ရခဲ့တဲ့အတွက်စီမီဖိုင်နယ်ပြိုင်ပွဲကိုတက်ရောက်ခွင့်ရရှိခဲ့ပြီးတော့ဂျပန်နဲ့မြောက်ကိုရီးယားမှာအနိုင်ရရှိခဲ့တဲ့တဲ့တင်းတဲ့နဲ့အော်တိုဘာလ20ရက်နေ့မှာစီမီဖိုင်နယ်ကိုရှင်ပြိုင်ကစားရမှာလည်းဖြစ်ပါတယ်ခင်ဗျာ
။ဒီကနေ့စင်မီဖိုင်နယ်တက်သွားတဲ့မြန်မာအသင်းဟာနယူးဇီလန်မှာကျင်းပမဲ့2015 U20 ကမ္ဘာဖလားပြိုင်ပွဲကိုတိုက်ရိုက်ဝင်ရောက်ရှင်ပြိုင်ခွင့်ရသွားခဲ့ပါတယ်ရှင်။အခုကျမတို့အတန်းလွှင့်နေတဲ့ရေဒီယိုအစီအစဉ်ပြပြချင်းမှာပဲ Asia 7 ကနေတိုက်ရိုက်ထုတ်လွှင့်ပေးတဲ့ VOA နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်။အခုအစီအစဉ်အဆုံးမတက်ခင်မှာတော့နိုင်ငံတကာသတင်းချင်းချုပ်ကိုကိုစောဝင်းလိုင်ကတလှည့်ကြီးညာပေးပါမယ်ရှင်။
ယူကရိန်းနိုင်ငံအခြေပိုင်းမှာဖြစ်ပေါ်နေတဲ့တင်းမာမှုတွေရော့ကျရေးနောက်ဆုံးကြိုးပမ်းဆောင်ရွက်တဲ့အနေနဲ့ရုရှားသမ္မတဗလာဒီမီပူတင်ဟာယူကရိန်းသမ္မတပက်ထရိုပိုရှန်ကိုနဲ့တွေ့ဆုံခဲ့ပါတယ်။တချင်ထဲမှာပဲယူကရိန်းနိုင်ငံအခြေပိုင်းမှာဖြစ်နေတဲ့စစ်မှန်တဲ့အခြေအနေတွေကိုဥရောပခေါင်းဆောင်တွေကနားလည်သဘောပေါက်ဖို့ဝင်လေ့နေကြတယ်လို့သမ္မတပူတင်ရဲ့ပြောခွင့်ရပုဂ္ဂိုလ်ကပြောပါတယ်။မီလန်မှာကျင်းပနေတဲ့အာရှဥရောပထိပ်သီးဆွေးနွေးပွဲမှာရုရှားနဲ့အနောက်နိုင်ငံအစိုးရတွေအကြားဆွေးနွေးမှုတွေလည်းရှိခဲ့ပါတယ်။အစ္စလာမ်စစ်သွေးကြွအဖွဲ့ဘိုကိုဟာရမ်တို့ကလွန်ခဲ့တဲ့6လကဖမ်းဆီးသွားခဲ့တဲ့မိန်ကလေးနေရာကြောင့်ကိုပြန်လုပေးဖို့နဲ့ထောင်ပေါင်းများစွာသောတည်ကြည်ခဲ့ရတဲ့သွေးထွက်တမ်းယူသဘုံထားမှုတွေကနေအဖြစ်ခရရဆေးညင်နိုင်မှုအတွက်နိုင်ဂျီးရီးယားအစိုးရနဲ့ဆွေးနွေးနေပါတယ်ချက်နဲ့ကင်မရွန်နိုင်ငံတို့ကအစိမ့်အရာရှိတွေအကူအညီနဲ့ဆွေးနွေးမှုတွေကိုဆော်ရီအာဘရီးဘီးယားနိုင်ငံမှာကျင်းပနေတယ်လို့နိုင်ဂျီးရီးယားသမ္မတရဲ့အကြံပေးကပြောပါတယ်စီးရီးယားနိုင်ငံအတွင်းမှာရှိတဲ့ကလူမျိုးစုတပ်ဖွဲ့တွေဟာ Islamic State Islam စုတွေကြောအဖွဲ့တွေထိုးစစ်ဆင်တိုက်ခတ်နေတဲ့ Syria Turkey နေဆက်ကခိုဘာနီမြို့ကိုခုခံကာကွယ်နေတာအခုဆိုရင်နှစ်လတည်းကိုဝင်လာပြီဖြစ်ပါတယ် Islam အစွန်းရောက်တွေကိုတွန်းလှန်တိုက်ခတ်ဖို့ကလူမျိုးစုတွေဟာ American ဥဆောင်တဲ့ညွန်ပေါင်းအဖွဲ့တွေနဲ့ပူးပေါင်းဆောင်ရွက်နေကြပါတယ်ခင်ဗျာ
နိုင်ငံတကာသတင်းချင်းချုပ်ကိုကိုစောဝင်းလိုင်ကြီးညာပေးသွားတာပါဒီညနေအစီအစဉ်ထုတ်လွှင့်ရမှုကမတ်ဆူမွန်ဖြစ်ပြီးအတန်ဖန်း engineer ကတော့ Glenn Bond Carlio ဖြစ်ပါတယ်ရှင်VOA ကနေမြန်မာဘာသာအစီအစဉ်တွေကိုတနေ့6ကြိမ်ထုတ်လွှင့်ပေးနေပါတယ်အခုထုတ်လွှင့်ပေးနေတဲ့အစီအစဉ်အစအဆုံးကိုလည်း internet ဆာမျက်နှာ bamis.voanews.com မှာပြန်ပြီးနားဆင်နိုင်ကြပါတယ်ည9နာရီကျရင်တစ်ခါပြန်ပြီးတော့ဆုံကြရအောင်ပါရှင်သောတာရှင်များအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ကျွန်မခွာညိုပါရှင်
This program has come to you from the Voice of America, Washington.